68နှစ်မြောက်ပြည်ထောင်စုနှင့်ညသာစားပွဲကိုတက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေတဲ့တိုင်းရင်းသားလက်နက်ကိုင်ခေါင်းဆောင်တွေနဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ဟာငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးဆိုင်ရာဂရုပြုချက်5ချက်ကိုဒီကနေ့လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။အဲ့ဒီဂရုပြုချက်5ချက်ထဲမှာအမျိုးသားဒန်းတူမှုတရားမျှတမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်တို့ပါဝင်တဲ့ဒီမိုကရေစီနဲ့ဖက်ဒရယ်စနစ်ကိုအခြေခံတဲ့ပြည်ထောင်စုကိုနိုင်ငံရေးဆွေးနွေးပွဲရလဒ်နဲ့အညီတည်ဆောက်သွားဖို့တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုအမြန်ဆုံးလက်မှတ်ရေးထိုးဖို့နဲ့အဲ့ဒီနောက်နိုင်ငံရေးဆွေးနွေးပွဲတွေအမြန်ဆုံးကျင်းပသွားဖို့အချက်တွေပါဝင်ပါတယ်။လက်မှတ်ရေးထိုးခဲ့တဲ့တိုင်းရင်းသားအဖွဲ့တွေကတော့ကရင်အမျိုးသားအစည်းအရုံး KNU ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA KNU KNLAPC ငြိမ်းချမ်းရေးကောင်စီနဲ့ဒုတိယဗိုလ်ချုပ်ကြီး USA ဦးဆောင်နဲ့ရှမ်းပြည်တပ်မတော်တောင်ပိုင်း RCSSSA တို့ဖြစ်ပါတယ်။နိုင်ငံတော်သမ္မတဦးသိန်းစိန်ကဂရုပြုချက်ဟာပြည်တွင်းငြိမ်းချမ်းရေးဆောင်ရွက်ရာမှာအရေးပါတဲ့အမှတ်တိုင်တစ်ခုဖြစ်တယ်လို့ပြောပါတယ်
။မကန့်စီလို့မှမရေးထိုးနိုင်ကြသေးတော့ဘူး။ဒီဂရုကပြုနေကြောင်းဒီဂရုရဲ့အမြင်နဲ့ပြည်ထောင်စုကိုဆက်လက်ရှင်းတန်းနေစေမယ့်အလို့ကျွန်တော်လည်းယုံကြည်မိပါတယ်။ဒါကြောင့်ဒီဂရုပြုချက်ကိုယုံကြည်နေတဲ့တိုင်းမကောင်းကောင်းများလည်းရေးထိုးကြဖို့တိုက်တွန်းလိုပါတယ်။ဒါဆောက်ကြည့်မဟုတ်ပါဘူး။
အဲ့ဒီဂရုပြုချက်ကိုပြည်ထောင်စုလွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်တက်မတော်ကိုယ်တော်လှယ်တွေကလက်မှတ်ရေးထိုးခဲ့ကြပါလေ။လေးဘွဲသာလက်မှတ်ရေးထိုးခဲ့တာဖြစ်ပြီးကြံတိုင်းရင်းသားကိုဘွဲကလက်မှတ်ရေးမထိုးခဲ့ပါဘူး။ကြိုတင်မသိတဲ့အတွက်လက်မှတ်ရေးမထိုးတာဖြစ်တယ်လို့ပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ် PNL ဥက္ကဋ္ဌဦးခွန်မြင့်ထွန်းကပြောပါလေ
။ကျွန်တော်တို့ကဒီပုံမှာလက်မှတ်မရေးထိုးတာမဟုတ်ကျွန်တော်သဘောမတူညီနိုင်တာမဟုတ်လက်မှတ်ရေးထိုးပဲသဘောတူမယ်။သို့တော့ကြံတဲ့ကျွန်တော်ညီတော်တိုင်းရင်းသားတွေနားလည်မှုလွဲမှားတဲ့ညီတော်တိုင်းရင်းသားတွေအားလုံးအတူတကွပါဝင်ပြီးတော့မှဒါကျွန်တော်လက်မှတ်ရေးထိုးချဖို့အတွက်ကျွန်တော်ဆောင်ရွက်ဖို့ပါအဓိကပြောချင်တာကျွန်တော်တို့ပေးချင်တဲ့ message ကတော့တိုင်းပြည်အတွက်နိုင်ငံရေးလမ်းမြောက်ပြင်ပုံကိုချမှတ်တဲ့အခါမှာဖြစ်စေမူကိုချမှတ်တဲ့အခါမှာဖြစ်စေကျွန်တော်တို့ကတစ်ဖက်ကတိုက်တဲ့လူကတိုက်တယ်လိုက်တဲ့လူကလိုက်တယ်ဆိုတာမျိုးမဟုတ်ပဲနဲ့တိုက်တဲ့လူမရှိပဲနဲ့အားလုံးလိုက်ပါတယ်လိုက်ပါနိုင်တဲ့မူကိုချမှတ်ဖို့ဒါအဓိကထားကြီးကျွန်တော်တင်ပြတာဖြစ်ပါတယ
်ဝါပြည်သွေးသွင်းညွှန်ရေးတက်မတော် UWSC ကကိုယ်တည်းဥအောင်မြင့်ကအဖွဲ့ကိုပြန်တင်ပြရအောင်မှဖြစ်တယ်လို့ပြောပါတယ်
ကတော့ကျွန်တော်တို့ဟိုဘာတော့ဖိတ်စာမှာကတော့ဟိုပြည်တော်စုအခမ်းအနားလာတက်ဖို့ပဲတပင်းကိစ္စမပါဘူးဆိုတော့ဟိုဘဟုရဲ့ဆုံးဖြတ်ချက်ကမရှိဘူးမရှိတော့ဘဟုပြန်တင်ပြရတာပေါ့
ဒီနေ့လက်မှတ်ရေးထိုးရမှာပါဝင်တဲ့အဖွဲ့တစ်ခုဖြစ်တဲ့ KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူဒူစေဖို့ကတတိရှိရှိနဲ့ငញ្ញမ်းရေးကိုဆောင်ရွက်ချင်တာကြောင့်ဒီနေ့လက်မှတ်ရေးထိုးခဲ့တာဖြစ်တယ်လို့ပြောပါတယ်ဒီနေ့လက်မှတ်ရေးထိုးပွဲဖြစ်မြောက်အောင်ဆောင်ရွက်ခဲ့တဲ့မြန်မာငញ្ញမ်းရေးစံနာအကြံပေးအရာရှိဦးလာမောင်ရွှေကသာကြုတ်ချုပ်တာမဟုတ်ပဲဂတိကဝတ်ပြုတဲ့သဘောဖြစ်တယ်လို့ပြောပါလေ
ဒါနိုင်ငံရေးတွေးဆဆွေးနွေးပွဲအစပရီပေါ်လစ်တီကယ်ဒါလောက်လို့တော့ကျွန်တော်ပြောလို့ရပါတယ်ကျွန်တော်တို့အားလုံးကရှေ့ကိုဆက်ပြီးတော့တကယ်ငင်းငန်းတာတဲ့ဖက်ဒရယ်ကောင်စီနဲ့ဖြစ်အောင်သွားနိုင်ဖို့ပဲဒီနေ့ဂတိကဝတ်ပြုတယ်လို့ကျွန်တော်အနေနဲ့တော့နားလဲပါတယ်သူကဒါစာချုပ်မဟုတ်ဘူးစာချုပ်မဟုတ်တဲ့အတွေ့ဒါကျွန်တော်တို့ဥပဒေစကားနဲ့ပြောနန်းပိုင်လာဂတိကဝတ်ပြုတာပဲ
ဒီကနေ့လက်မှတ်ရေးထိုးပွဲမှာပါဝင်ခဲ့သူတွေကနိုင်ငံတော်သမ္မတဦးသိန်းစိန်ဒုတိယသမ္မတနှစ်ဦးလွတ်တော်ဥက္ကဋ္ဌနှစ်ဦးနဲ့အစိုးရအဖွဲ့ဝင်ကြီးတွေတက်မတော်ကိုသာဒုတိယဗိုလ်ချုပ်ကြီးမြင့်စိုးဒုတိယဗိုလ်ချုပ်ကြီးတန်နိုင်ဝင်းနဲ့ဒုတိယဗိုလ်ချုပ်ကြီးခင်စောဦးတိုင်းရင်းသားရေးရာဝန်ကြီး29ဦးနဲ့ဒီနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံရေးပါတီ62ပါတီမှ55ပါတီကကိုယ်စားလှယ်တွေပါဝင်လက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ